အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေစေမောင်တော်မြို့နယ်ကဒုရခံတိုင်းရင်းသားတွေကိုဘေးလွတ်ရာကိုပြောင်းရွှေ့ပေးနေပြီးတမတော်နဲ့ရဲလုံခြုံရေးတွေကလုံခြုံရေးကိုတာဝန်ယူဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရခြားထားရေးဝန်ကြီးကပြောပါတယ်။အကြမ်းဖက်အဖွဲ့တွေကိုတမတော်စစ်တောင်းနဲ့ရဲလုံခြုံရေးအဖွဲ့တွေကလိုက်လံနှိမ်နင်းနေပြီးဒုရခံတွေကိုဘေးကင်းလုံခြုံတဲ့နေရာကိုကယ်ထုတ်ဖို့ဆောင်ရွက်ပေးနေတယ်လို့ရခိုင်ပြည်နယ်အစိုးရဝန်ကြီးချုပ်ကလည်းရခိုင်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံခြင်းပြောဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်နေမြန်ထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ24ရက်နေ့ညကရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်မေယူဒေသတွင်ကမောင်နှောဘူးတီတောင်ရဲတဲတောင်ရဲစခန်းလုံုံရဲရဲကင်းနေနေကန်စစ်တပ်ဌာနချုပ်စားတဲ့စခန်းနေရာ30ကိုအစိုးရအကြမ်းဖက်သမားတွေကတပြိုင်တည်းလူဝင်အားသုံးပြီးအကြမ်းဖက်တိုက်ခိုက်ခဲ့ပါတယ်။စစ်ကြောင်းတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မနေ့ဩဂုတ်လ25ရက်နေ့ညပိုင်းကလည်းမောင်နှောမြောက်ပိုင်း400ကျေးရွာကကျေးရွာအုပ်ချုပ်ရေးမှူးယာယီမှုနဲ့ရုံးကူတွေနဲ့အကြမ်းဖက်တပ်ဖြတ်ခံလိုက်ရပါတယ်။ဒီလိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဘေးအန္တရာယ်ဆွေရတဲ့အတွက်အဲ့ဒီနေရာတွေမှာပိတ်မိနေတဲ့ဒေသခံဌာနတိုင်းရင်းသားပြည်သူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုတက်မတော်စစ်တောင်းနေတဲ့ရဲလုံခြုံရေးတွေဘက်ကကဲထုတ်ပြီးတော့လုံခြုံစိတ်ချရတဲ့နေရာတွေအထိလိုက်လံပို့ဆောင်ပေးနေပါတယ်။တစ်ချိန်တည်းမှာပဲလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအနေနဲ့လည်းရခိုင်မြောက်ပိုင်းကအကြမ်းဖက်တိုက်ခိုက်ခံရတဲ့နေရာတွေကနေဘေးကင်းလုံခြုံတဲ့နေရာတွေစီထွက်ပြေးတိမ်းရှောင်ခိုလုံနေရတဲ့ဒုက္ခတွေရဲ့အတွက်လိုအပ်တဲ့စားနပ်ရိက္ခာနဲ့ဆေးဝါးအကူအညီတွေပေးနိုင်မှုရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ်။
ကျွန်တော်တို့ကဒီအဲရွာတွေကနေပြီးတော့တင့်လွန်တဲ့နေရာတွေကိုစုပေးနေတာပေါ့နော်။စုပေးပြီးတော့အဲမှာပို့ထားတာပေါ့။ပို့ထားတော့ကျွန်တော်ကဒီကြားထဲမှာနည်းနည်းလေးကိုစားရတဲ့အခါနဲ့ကန်ကောင်းတာကတော့ပြီးခဲ့တဲ့လူမျိုးတွေအသက်ခံရတုန်းကရခိုင်တိုင်းဒေသများတွေဆိုပြီးတော့အရှင်ခါမှာတွားရည်လာရည်လက်ခက်ခဲနေလုပ်ငန်းစားသောက်ဖို့ခက်ခဲတော့မယ်ဆိုပြီးတော့နှစ်လစာအထောက်ပံ့တဲ့ဟာရှိတယ်။အဲ့ဒါပေးထားတာဘာမှမကြသေးခင်မှာဒါထားဖြစ်တဲ့အခါကျတော့စခန်းကတွားပြီးတော့စုထားတဲ့နေရာတွေပေါ့။အဲ့နေရာတွေမှာအကုန်ကူညီနေတာပေါ့။အခုတွားပြီးတော့ရောက်တဲ့အထောက်ပံ့ကူညီဖို့စီစဉ်နေရာတွေရှိတာပေါ့။
ဆရာနောက်သူတို့အတွက်ပေါ့နော်ဆရာဒီလုံခြုံရေးပိုင်းနဲ့ခုနကသူတို့လိုအပ်တဲ့ဒီပစ္စည်းတွေကူညီပေးတဲ့အပိုင်းကကြတော့ဆရာဒီရခိုင်ပြည်နယ်ဆွေရဘက်ကပူးပေါင်းပါဝင်မှုရောဘယ်လိုများရှိပါလဲဆရာ
။ဒီခိုင်ပြည်နယ်ဆွေရရဲ့ပူးပေါင်းပါဝင်တာလေနောက်ပြီးတော့လုံခြုံရေးအတွက်ကိုရဲနဲ့တပ်မတော်ကပူးပေါင်းပါဝင်ပြီးတော့ပစ္စည်းတွေပို့တာတွေတာဒါလေးကိုကျွန်တော်တို့အားလုံးညီနိုင်ပေါင်းဆက်ပြီးတော့လှုပ်ဆောင်နေတာပါ။နောက်နေ့ဆိုလည်းဒီကျွန်တော်တို့ဒီဝန်ကြီးဌာနသွားကြမယ်။ဆရာရဲ့ဆက်ဆောင်မှုကတော့လက်ဦးကအဲ့နီးကတဲ့ team mobile team ရှိတယ်အဲ့ဒါနဲ့ဆောင်ရမယ်။ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုလေအခုကျွန်တော်ညှိနှိုင်းနေတယ်ကျမကြီးအဖွဲ့နဲ့ကျမကြီးဝန်ကြီးဌာနအားသာနဲ့ဝန်ကြီးဌာနနဲ့ညှိနှိုင်းပြီးတော့လက်ဖက်အားစပြီးတော့ဒီလူကြီးတွေရောအကုန်လုံးဒီကိစ္စကိုဆောင်ရွက်ဖို့ကျွန်တော်ညှိနှိုင်းပြောဆိုထားပါတယ
်ဒီခိုင်ပြည်နယ်ဆွေရအဖွဲ့အနေနဲ့လည်းဒေသခံတွေဘေးကင်းလုံခြုံတဲ့နေရာတွေမှာကာကွယ်စောင့်ရှောက်နိုင်ရေးအပါအဝင်လုံခြုံရေးတာဝန်ရှိတဲ့သူတွေဘက်ကနည်းနည်းတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးနိုင်ရေးဆောင်ရွက်နေတဲ့အကြောင်းရခိုင်ပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တဲ့ရခိုင်မျိုးသားအတင်းချုပ်ဥက္ကဋ္ဌဦးစိုးဝင်းကလည်း VOA ကိုပြောပါတယ
်ဒီနေ့မနေ့ပဲကျွန်တော်ပြည်နယ်စိုးရဖွဲ့နဲ့တွေ့ခဲ့တယ်လေပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ခဲ့တယ်လေအဲဒီမှာသူတို့ဘာလို့ရင်ကောင်းမလဲဆိုတော့သူနည်းနေကြဆုံးမရှိသေးတယ်ဝန်ကြီးချုပ်လည်းကျွန်တော်ပြောပါတယ်တခုလို့ရေးပေါ်ချိန်မှာလာပြည့်ရလာမှာပါပဲကျွန်တော်တို့လည်းမောင်းတော်ဒီပါကိုဟိုကာကွယ်မပေးနိုင်တော့လည်းပဲဒုက္ခရောက်နေတဲ့လူတွေကိုပံ့ပိုးဖို့ကူညီဖို့အစီအစဉ်လေးတော့လုပ်နေပါတယ်ဥပမာစားစားကြရမရှိရင်စားရည်ပေးဖို့တင်းမချောက်တွေပေးဖို့လူသုံးခုပစ္စည်းပေးဖို့ရှင်းအောင်ပေးဖို့ဆောင်ပေးဖို့စသဖြင့်နောက်ပိုင်းကဒီထောက်ခံရေးတော့ကျွန်တော်တို့လုပ်ပေးနိုင်တယ်ပေါ့လေအကျန်းဖက်အဖွဲ့အစည်းတွေကတော့သတ်မတော်ကနှိမ်နေနေတယ်ပေါ့ဗျာဒါပေမဲ့လုံခြုံရေးကိုဒေသခံတွေရဲ့လုံခြုံရေးကိုတော့လုံခြုံတဲ့နေရာကိုရှင်းပြောင်းပြီးတော့လုံခြုံအောင်ထားတာပေါ့နော်အဲဒီတော်စုအစိုးရနဲ့ပြည်နယ်အစိုးရဘယ်လိုအစီအစဉ်နဲ့ဆိုတော့ညီနိုင်ဒီတော့မရှိပါသေးတ
ယ်အခုလိုမျိုးအသက်သေးကလွတ်မြောက်အောင်အိုးရင်စွန့်ခွာထွက်ပြေးတင်းချောင်လာရတဲ့ရခိုင်ပြည်သူတွေအတွက်ရခိုင်လူမှုကွန်ရက်ကယ်ဆယ်ရေးအဖွဲ့တွေဘက်ကလည်းလိုအပ်တဲ့အကူအညီတွေပေးနိုင်မှုပြည်နယ်နဲ့တိုင်းတွေကရခိုင်တိုင်းရင်းသားရေးရာဝန်ကြီးတွေနဲ့ညှိနှိုင်းတိုင်ပင်ဆွေးနွေးဖို့ရှိတဲ့ကြောင်းလည်းရခိုင်မျိုးသားအသင်းချုပ်ဥက္ကဋ္ဌကပြောပါတယ
်ပြည်သူတွေကတော့ဗျာကိုယ်ရွာမှာနေကိုယ်အိမ်မှာနေနဲ့ဒုက္ခပဲဖြစ်နေကြပါပေါ့နော်လုံခြုံရေးကတော့ကျွန်တော်တို့စိုးရိမ်တာပေါ့ဗျာတက်နဲ့ရင်းနဲ့ပူးပေါင်းပြီးတော့လုံခြုံရေးကတော့စီစဉ်နေကြတာပေါ့လေနောက်ထပ်ကျွန်တော်ရှိအောင်ကာကွယ်ဖို့အစီအစဉ်တွေဆွဲနေ ေကြတယ်ကျွန်တော်တို့လူမှုရေးအကောင်ဝိုင်းတွေကလည်းပဲဒီနေ့ပဲပဲကျွန်တော်တို့ရန်ကုန်မှာသခိုင်ဖွဲ့စည်းတဲ့ဝန်ကြီးဦးတော်ရေးမောင်ကဒီနေ့ဆွေးနွေးပွဲလုပ်တဲ့ကျွန်တော်အစ်စ်တွေကအခုပြန်လာတော့လမ်းမှာတက်ရှိသေးတယ်မနေ့ကကျွန်တော်အစည်းအဝေးခေါ်ပြီးတော့ဘယ်လိုလုပ်ရင်ကောင်းမလဲဆိုတာကိုလေဆွေးနွေးပြီးတော့ဘာလုပ်ရင်ကောင်းမလဲကြံပြန်တောင်းပြီးတော့ဒေသခံတွေရဲ့ပြောစကားတွေကိုနားထောင်ပြီးတော့အနာပိုင်ဖွဲ့စည်းဖို့တင်ပြတဲ့ဆင်းနေရှိပါတယ
်အခုလိုမျိုးမောင်းတော့ခရိုင်ကကြေးရွာတွေကပြည်သူတွေနဲ့အစိုးရဝန်ထမ်းတွေကိုဘေးကင်းလုံခြုံတဲ့နေရာတွေကိုပြောင်းရွှေ့ပေးနေခြင်းနဲ့တကယ်နဲ့ထဲမှာပဲတပ်မတော်စစ်ကြောင်းရဲလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့နေသားဆောင်ရဲတပ်ဖွဲ့ဝင်တွေကမိုင်းရှင်းလင်းရေးတွေနဲ့နေမြေတွင်းတရားဥပဒေစိုးမိုးနိုင်ရေးလုံခြုံရေးအထူးစီမံနေနဲ့ဆောင်ရွက်နေတယ်လို့သိရပါတယ်ရှင်